ကနေဒါနိုင်ငံသားစစ်လူမျိုးတူအသက်ခံရမှုနဲ့ပတ်သက်လို့အိန္ဒိယအစိုးရကပါဝင်ပတ်သက်နေတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကစွပ်စွဲချက်ကိုအိန္ဒိယကပယ်ချလိုက်ပါတယ်။လွတ်လပ်တဲ့စစ်မွေးရမြေအတွက်စီယုံနှုတ်ဆော်သူ Hardy Sinija ဟာဇွန်လ18ရက်နေ့ကကနေဒါနိုင်ငံအနောက်ဘက်အကြဆုံးပြည်နယ်ဖြစ်တဲ့ British Columbia မှာရှိတဲ့စစ်ဖျားကြောင်အပြင်ဘက်မှာတနက်နဲ့ပြစ်ဒဏ်ခံခဲ့ရတာပါ။သူ့ကိုအိန္ဒိယဘက်ကအကြမ်းဖက်သမားလို့သတ်မှတ်ထားတာဖြစ်ပါတယ
်။ Any involvementof a foreign government in the killing of a Canadian citizen on Canadian soil is an unacceptable violation of our sovereignty.
ကနေဒါမြေပေါ်မှာကနေဒါနိုင်ငံသားတဦးဆက်ချက်ခံရတဲ့ကိစ္စမှာနိုင်ငံသားအစိုးရကပါဝင်ပတ်သက်နေတာဟာကျွန်တော်တို့နိုင်ငံအချုပ်ချာအာဏာကိုချိုးဖောက်တာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့ဝန်ကြီးချုပ် Justin Trudeau ကပြောသွားတာပါ။စစ်ခေါင်းဆောင် Hardik Sinija အသက်ခံရတာနဲ့ပတ်သက်လို့ကနေဒါနဲ့အိန္ဒိယနှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတာပါ။အဲ့ဒီအတွက်ကနေဒါဘက်ကအိန္ဒိယတန်တမန်တဦးကိုဒီကနေ့နှင်ထုတ်ခဲ့ပြီးနောက်နိုင်ပိုင်းအကြာမှာပဲအိန္ဒိယဘက်ကလည်းကနေဒါတန်တမန်တဦးကိုနှင်ထုတ်လိုက်တာဖြစ်ပါရဲ့ရှင်။